Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင် POA နှစ်မပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ22ရက်အင်္ဂါနေ့ညနေခင်း6:00ခွဲနဲ့9:00အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ71.25ရောကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ပြီးထိုက်ပါ။အမေရိကန်ရဲ့အာဖဂန်ဆိုင်ရာမဟာဗျူဟာတစ်ကိုသမ္မတဒေါ်နယ်ထရန့်မနေ့ကထုတ်ဖော်ပြောဆိုလာမှာတော့အမေရိကန်တပ်တွေအာဖဂန်ကနေအ мян ဆုံးရုပ်သိမ်းမှာမဟုတ်ဘူးလို့ရည်ရည်ပြတ်ပြောဆိုသွားပါတယ်။အမေရိကန်ကာကွယ်ရေးဝင်ကြီးကတော့အီရန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။စစ်ပြေဒုက္ခသည်ရစီသွားမဲ့ရင်းလေးစီကိုလိုက်စင်းမဲ့အဖြစ်တပ်ဖက်ကဖမ်းဆီးလိုက်ချိန်မှာပဲကချင်အဖွဲ့ဖက်ကလည်းတားဆီးတဲ့တပ်မတော်ရရှိပြီးကိုကာမိုင်းရဲစခန်းမှာပဲတရားစွဲဆိုလိုက်ပါတယ်
။အဓိကကတော့ဥပဒေနဲ့အညီဒီတပ်မတော်ကနေပြီးတော့မှဒီလူတို့ကိုပေါ့လေ6လနဲ့ဖမ်းဆီးတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါလေးတွေလုတ်တဲ့အပေါ်မှာနောက်နောင်ပေါ့တပ်မတော်အနေနဲ့ဒီလိုလုတ်တဲ့ကိစ္စ
ကချေလူမှုဖွံ့ဖြိုးရေးအဖွဲ့အကဥပဒေကြောင့်အရာဆောင်ရွက်ကူညီပေးမဲ့အရှင်းနေဦးခွန်အောင်ပါရှင်တရင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါကြအပြင်ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာတင်ဖို့မစ္စတာကိုဖီအာနန်မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရင်နိုင်ငံတကာသတင်းမှာတော့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာကိုသမ္မတဒေါ်နယ်ထရမ့်ကချပြလိုက်တဲ့အကြောင်းတွေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်တင်ရင်းထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စီးရဲမဟာဗျူဟာတစ်အရာတပ်တွေအ мян ဆုံးရုပ်သိမ်းမှမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဝါရှင်တန်မြို့ပြင်ကစစ်အခြေစိုက်စခန်းမှာညနေခင်းမင်ကွန်းပြောခဲ့တာမှာအာဖဂန်ရဲ့ရှုမြင်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒကိုချေမှုန်းရင်းနဲ့ပတ်သက်လို့တော့အသေးစိတ်မပြောခဲ့ပါဘူး။တပ်ဖွဲ့ဝင်အစီအတွက်ဒါမှမဟုတ်လဲနောက်လာမယ့်စစ်ရေးစီစဉ်နေနဲ့ပတ်သက်လို့ပြောမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။အမေရိကန်ရဲ့စစ်ရေးမဟာဗျူဟာကိုလှစ်ဟပြတယ်လို့ဖြစ်စီမဲ့မြေပြင်အခြေအနေတွေစစ်ရေးဆိုင်ရာအချင်းစရာတွေနဲ့ပတ်သက်လို့လည်းပြောမှာမဟုတ်တယ်လို့အမေရိကန်ရဲ့အစီအစဉ်တွေကိုရန်သူတွေဘယ်တော့မှမသိစေရဘူးလို့သမ္မတကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေရန်သူတွေကိုတိုက်ခိုက်နေပြီမဲ့လို့လည်းဒီလိုတိုက်ခိုက်နေုံတစ်ခုတည်းနဲ့တော့ငြိမ်းချမ်းရေးရလာမှာမဟုတ်ဘူးလို့သမ္မတကပြောဆိုလိုက်ပါတယ်။
Military power alone will not bring peace to Afghanistan or stop the terrorist threat arising in that country. But strategically applied force aims to create...
စီရင်အင်အားတစ်ခုတည်းနဲ့တော့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးကိုဆောင်ကျဉ်ပေးဖို့တိုင်းပြည်တွင်းကတိုးလာနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့မဟာဗျူဟာကြကြတပ်တွေကိုအသုံးပြုရတာကရေရှည်တည်တမ်းမဲ့ငြိမ်းချမ်းရေးအတွက်နိုင်ငံရေးလုပ်ငန်းစဉ်တရပေါ်ထွက်လာမဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။စန္ဒားနဲ့တိုးတက်မှုတွေကိုမြင်တွေ့နေရသရွေ့တော့အမေရိကန်အနေနဲ့အာဖဂန်အစိုးရနဲ့အတူတည်းအလုပ်လုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်နဲ့ထောက်ပံ့မှုတွေကအတိုင်းအဆမရှိသုံးကျင်တယ်လို့သုံးလို့တော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေတိုက်ခိုက်နေရတဲ့အကြမ်းဖက်ဝါဒီတွေကိုပါကစ္စတန်နိုင်ငံဘက်ကခိုလုံခွင့်မပေးခြင်းအပြင်အာဖဂန်နိုင်ငံတွင်အခြေအနေတွေကိုကူညီပေးနိုင်ပါတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင
်။အဲဆူဒီကြွားတွေအတွက်နေဝင်ခြင်းရောက်နေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအင်ကာနီမှာပြောဆိုလိုက်ပေမဲ့တချိန်တည်းမှာပဲစစ်သွေးကြောအုပ်စုတွေကိုချက်ချင်းလှည့်ရင်ချိန်မုန်းနိုင်အောင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။အီရတ်အစိုးရခေါင်းဆောင်တွေအမေရိကန်တပ်မှုတွေနဲ့တွေ့ဆုံဖို့ဘက်ဂလက်မြို့ကိုမထွက်ခွာခင်ဝန်ကြီးမက်ဒစ်ကသတင်းတောက်တွေကိုအဲ့လိုပြောဆိုလိုက်တာပါဘက်ဂလက်ကတွေ့ဆုံပွဲအတွင်းအီရတ်နိုင်ငံတည်ငြိမ်ရေးအတွက်မဟာဗျူဟာတွေကိုဂျင်မက်ဒစ်နဲ့ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်အဲ့ဒီသွေးကြော်တွေကအီရန်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ခဲ့ပြီးနောက်ပိုင်း2014ဩဂုတ်လကစလို့အီရတ်တပ်တွေရဲ့စစ်ဆင်ရေးတွေမှာရောလေကြောင်းဘုံကျဲတိုက်ခိုက်မှုတွေမှာပါမဟာမိတ်တပ်တွေကိုအမေရိကန်ကဥဆောင်လာခဲ့တာပါပြီးခဲ့တဲ့ဇူလိုင်လတည်းမှာတော့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆူးမြို့ကိုအီရတ်တပ်တွေပြန်လည်သိမ်းပိုက်ပြီးအောင်ပွဲခံခဲ့ပါတယ်အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေဟာဆီးရီးယားနိုင်ငံမှာ IS တွေထိန်းချုပ်ထားတဲ့ဒေသကိုပြန်လည်ရရှိရေးတိုက်ပွဲတွေအတွက်ကူညီပေးနေတာပါအဲ့ဒီတည်းမှာရာကာမြို့ပြန်လည်ရရှိရေးလည်းပါဝင်ပါတယ်
အမေရိကန်စစ်သင်္ဘောတစ်စင်းနဲ့ကုန်သင်္ဘောတစ်စင်းတို့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုအမေရိကန်ရေတပ်ဖက်ကဖော်ထုတ်နိုင်ဖို့ကြိုးစားနေတဲ့အချိန်မှာပဲပျောက်ဆုံးနေတဲ့အမေရိကန်ရေတပ်သား10ဦးကိုလည်းဆက်လက်ရှာဖွေနေပါတယ်။စင်ကာပူနိုင်ငံအရှေ့ဘက်ပင်လယ်ပြင်မှာအမေရိကန်ရေတပ်ဖြတ်သင်္ဘောနဲ့ရေနံတင်သင်္ဘောတို့မနေ့တနင်္လာနေ့ကတိုက်မိခဲ့တဲ့ဖြစ်စဉ်ဟာဆိုရင်လပိုင်းအတွင်းအမေရိကန်စစ်သင်္ဘောတွေရဲ့ဒုတိယအကြိမ်မြောက်မတော်တဆမှုလည်းဖြစ်ပါတယ်။မနေ့တနင်္လာနေ့ကသင်္ဘောနှစ်စင်းတိုက်မိခဲ့တဲ့နေရာမှာမလေးရှားနဲ့စင်ကာပူရေတပ်တို့ကလည်းရှာဖွေကယ်ဆယ်ရေးကူညီဆောင်ရွက်နေပါတယ်။အမေရိကန်ရေတပ်ဖြတ်သင်္ဘောကိုကန့်ကွက်ပြီးတဲ့နောက်မှာပျက်စီးသွားတဲ့သင်္ဘောရဲ့အစိအပိုင်းတွင်ပိတ်မိနေတဲ့နေရာတွေကိုရင်းငုံသမားတွေရှာဖွေခဲ့ကြပါတယ်။တိုက်မိတဲ့အတွက်ပျက်စီးသွားတာကြောင့်သင်္ဘောရဲ့အိတ်ခမ်းတချို့နဲ့ဆက်သွယ်ရေးအခန်းတွေထဲရေဝင်ခဲ့ပြီးရေတပ်သား၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကအမေရိကန်ရေတပ်သင်္ဘောမတော်တဆမှုဖြစ်ခဲ့ပြီးနောက်မှာတော့ကမ္ဘာတဝန်းကအမေရိကန်ရေတပ်သင်္ဘောတွေရဲ့လုပ်ငန်းတွေအလုံးကိုရပ်ဆိုင်းထားဖို့အမေရိကန်ရေတပ်ကအမိန့်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းအမေရိကန်ရေတပ်သင်္ဘော USS Fitzgerald နဲ့ကုန်တင်သင်္ဘောတစ်စင်းကိုဂျပန်ကမ်းလွန်မှာတိုက်မိခဲ့တာကြောင့်အမေရိကန်ရေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်
။ရုရှားကနေအမေရိကန်နိုင်ငံကိုလာရောက်မဲ့သူတွေအတွက်ယာယီပြည်ဝင်ခွင့်ဗီဇာအမျိုးအစားထုတ်ပေးမှုကိုဩဂုတ်လ23ရက်ကနေစက်တင်ဘာ1ရက်နေ့ထိရပ်ဆိုင်းလိုက်တဲ့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်အပေါ်ရုရှားနိုင်ငံသားတွေကဒေါသထွက်နေကြပါတယ်။မော်စကိုမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းအများအပြားကိုရုရှားအစိုးရကကန့်သတ်ခဲ့တာကြောင့်ဖြစ်တယ်လို့အမေရိကန်တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားတာပါ။ဒါဟာဆိုပါပြီးမမျှမတတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းတာမန်ပြည်သူတွေနဲ့လည်းဘာမှမဆိုင်တဲ့ကိစ္စမဟုတ်ကြောင်းဒါကိုပြန်လည်စဉ်းစားပြဖို့လိုကြောင်းရုရှားခရီးသွားကုမ္ပဏီဝန်ထမ်းတို့ကပြောပါတယ်စိန့်ပီတာစဘတ်မြို့ဒီဘလာဒီဘော့စတန်နဲ့ယာကက်တာရင်ဘတ်မြို့တွေမှာအမေရိကန်ကောင်စစ်ဝင်ယုံတွေကဒီဝန်ထမ်းတွေအတွက်ဝန်ထမ်းတွေအရေးအတွက်မလုံလောက်တဲ့အတွက်အချင်းအတော်ကြာယာယီဗီဇာထုတ်ပေးတဲ့လုပ်ငန်းကိုရန်သားထားမှာဖြစ်ပါတယ်အမေရိကန်တန်ခတ်ပေးဆိုမှုကိုလက်တော့ပြန်တဲ့အနေနဲ့ရုရှားကလည်းအမေရိကန်တန်ဝန်ထမ်းအများအပြားကိုနိုင်ငံကနေပြန်လည်နှင်ထုတ်ခဲ့ပါတယ်
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါရဲ့ရှင်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှအာကစားပွဲတော်မှာတော့မြန်မာနိုင်ငံကရွှေတစိပ်၄ခု၊ငွေတစိပ်၃ခု၊ကြေးတစိပ်၄ခု၊စုစုပေါင်းစုတစိပ်၁၀ခုနဲ့အဆင့်9မှာရပ်တည်နေပါတယ်။စီးကိန်းအာကစားပွဲတော်မှာနိုင်ငံပေါင်း၁၇နိုင်ငံကအာကစားသမားတွေပါဝင်ရှင်းပြနေတာဖြစ်ပါတယ်။အင်းရှင်မလေးရှားကတော့ရွှေတစိပ်33ခုအပါအဝင်စုတစိပ်ပေါင်း82ခုစုခုထားပြီးထိတ်ဆုံးကနေဦးဆောင်နေပါတယ်ဒီကနေ့မြန်မာအမျိုးသမီးဘောလုံးအသင်းနဲ့ဖိလစ်ပိုင်အသင်းတို့ရဲ့ပွဲမှာတော့မြန်မာအသင်းက69ဂိုးမရှိနဲ့အပြတ်အသတ်အနိုင်ရပြီးတတိယနေရာကိုစုခုပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းကထိုင်းနဲ့ဗီယက်နမ်အသင်းတို့ကိုရှုံးနိမ်ခဲ့တာကြောင့်တတိယနေရာနဲ့ကျင်းတက်ရတာဖြစ်ပါတယ်မနေ့ကအမျိုးသားဘောလုံးအသင်းကမလေးရှားအသင်းနဲ့အုပ်စုပွဲစဉ်ကစားတာမှာ၃ခုတကူနဲ့ရှုံးပါတယ်မြန်မာမျိုးသားဘောလုံးအသင်းကတော့အုပ်စုပွဲမှာ၃ပွဲနိုင်တပွဲရှုံးတဲ့အကျိုးဘူလူပွဲကိုတက်ရောက်နိုင်ခဲ့ပါပြီအမျိုးသားဝူရှုပြန်ပွဲမှာတော့မြန်မာကတိမ့်တန်းဦးကရွှေတစိပ်စုခုပါတယ်အမျိုးသမီးဝူရှုချန်ချွန်းပြန်ပွဲမှာတော့မြန်မာကမြတ်သက်စုဝေဖြိုးကရွှေတစိပ်စုခုပြီးနောက်မြန်မာကစားသမားဖြစ်တဲ့စန်ဒီဦးကဒုတိယငွေတစိပ်စုကိုစုခုထားပါတယ်မြန်မာနိုင်ငံဝူရှူအာကစားအဖွဲ့ကရွှေတစိပ်2ခု၊ငွေတစိပ်2ခုနဲ့ကြေးတစိပ်2ခုတို့ကိုစုခုထားပြီးဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှအာကစားပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ကြတဲ့မြန်မာအာကစားသမားတွေအခက်အခဲပေါင်းစုံကြုံတွေ့ရပေမဲ့လည်းတန်ရှင်းတဲ့အာကစားစိတ်ဓာတ်နဲ့ကြိုးစားရှင်ပြိုင်ခဲ့တဲ့အတွက်ဂုဏ်ယူဝမ်းမြောက်ပါတယ်လို့နိုင်ငံတော်အထိုင်မြန်မာပုတ်ကိုဒေါအောင်ဆန်းစုကြည်ကဒီကနေ့သဝင်လွာပြပို့ပါတယ်မြန်မာစကွက်ရှာအာကစားသမားတွေရဲ့ကတိတ်မှောက်ပြီးကစားသမား၃ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ကိုလည်းဒေါအောင်ဆန်းစုကြည်ကသဝင်လွာမှာထည့်သွင်းဖော်ပြခဲ့ပါတယ်ရှင်
။မြောက်ကိုရီးယားပြည်ထောင်နာကိုစီရေးအင်အား၃ဖြည့်ရှင်းသွားမယ်ဆိုတဲ့မကြာသေးမီကဒေါ်နယ်သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်ပြောဆိုမှုပေါ်တောင်ကိုရီးယားနိုင်ငံကိုအလဲပတ်ရောက်နေကြတဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့မှပါတဲ့ဒီမိုကရက်အမတ်တွေကပြစ်တင်ဝေဖန်လိုက်ပါတယ်။သမ္မတထရန့်ရဲ့ချောက်လန့်ပြောဆိုမှုဟာအရာမရောက်ပဲကိုရီးယားကျွန်းဆက်အတွင်းတ တင်းမာမှုကသာပိုတိုးစေကြောင်းမက်ဆာချူးဆက်စ်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်လည်းဖြစ်အရှိအအစဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့အက်ဒဝတ်မာကီကဆိုးမျိုးမှာပြောဆိုလိုက်တာပါမစ္စတာမာကီဦးဆောင်တဲ့ Republican Democrat နှစ်ပါတီကိုယ်စားလှယ်ပါအဖွဲ့ဟာဒီသတင်းပတ်တဲ့ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေစီအလဲပတ်သွားရောက်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝေးပစ်ပယ်ရင်တပ်ဒုံးကျည်ချင်းချောင်းမှုအန်ဒီယန်နဲ့ပတ်သက်လို့ဆွေးနွေးနေကြပါတယ်။တောင်ကိုရီးယားရောက်အမေရိကန်အမတ်များကိုယ်စားလှယ်အဖွဲ့ကတော့မြောက်ကိုရီးယားကိုထောက်ပံ့ညှိနှိုင်းရေးဆိုတဲ့တောင်ကိုရီးယားရဲ့ချင်းခတ်မှုကိုထောက်ခံကြောင်းပြောဆိုကြပါတယ်။
စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့သတင်းပတ်ကလူသေဆုံးဒဏ်ရာရစေခဲ့တဲ့ဘင်ကားနဲ့တိုက်ခိုက်မှုမှာပါဝင်ဆက်နွယ်မှုတန်တရားနဲ့ဖမ်းဆီးထားသူ၄ဦးကိုဒီကနေ့မှတရားရုံးထုတ်ဖို့ရှိပါတယ်။မနေ့တနင်္လာနေ့တုန်းကတော့ဘင်ကားမောင်းသူလို့ရဲတွေပြောဆိုတဲ့အမျိုးသားကတော့ရဲကပြစ်ခတ်လို့သိဆုံးပါတယ်။တိုက်ခိုက်မှုကိုအမျိုးသား၁၂ဦးပါအကြမ်းဖက်ဝါဒီအဖွဲ့ကစီစဉ်ခဲ့တာဖြစ်ပြီးဒီထဲက၈ဦးကတော့ရဲတပ်ဖွဲ့လက်ချက်နဲ့သေဆုံးသူတွေရှိတယ်လို့တိုက်ခိုက်မှုမလုပ်ခင်တရက်ကသူတို့ရဲ့ဖောက်ခွဲရေးပစ္စည်းအလုပ်ယုံမှာမတော်တဆပောက်ကွဲမှုအတွင်းသေဆုံးခဲ့သူတွေလည်းရှိတယ်လို့အာဏာပိုင်တို့ကပြောပါတယ်။ပိုက်ဆိုင်တိုက်ရှာဖွေခဲ့ရတဲ့ဝရမ်းပြည်ယူနက်အပူရာကုတ်ကတော့ဘာစီလိုနာမြို့ရဲ့အနောက်ဘက်၄၅ကီလိုမီတာအကွာကကျေးလက်ဒေသမှာမနေ့တနင်္လာနေ့မှာရဲကအသေးပြစ်တပ်ပါတယ်။အသေးခံဘုံးနေတက်ဆင်ထားပုံရတဲ့သူကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာရဲကပြစ်ခတ်ခဲ့တာဖြစ်ပြီးဖောက်ခွဲရေးပစ္စည်းတွေကအတုတွေဖြစ်နေတာကိုနောက်မှတွေ့ရတာလို့အာနာပိုင်တို့ကပြောပါတယ်။လူ15ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကဘာစီလိုနာမြို့မှာတိုက်ခိုက်ခဲ့တဲ့ဘင်ကားကိုယူနက်အပူရာကွမောင်းနှင်ခဲ့တာမောင်းနှင်ခဲ့တဲ့ဆိုတာကိုအချက်အလက်ခိုင်ခိုင်မာမာတွေ့ထားရတယ်လို့ကာတလန်ဒေသပြည်ထရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းအော်ရီဂွန်ပြည်နယ်ကနေစပြီးအရှေ့ဘက်တောင်ကိုတောင်ကယ်လိုရိုင်းနားပြည်နယ်တခြားနှစ်ပေါင်း99နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တနင်္လာနေ့ကဆဆပပနေအပြည့်ကျက်တာကိုအမေရိကန်ပြည်ထောင်စုတဝန်းလူသန်းပေါင်းများစွာစောင့်ကြည့်ခဲ့ကြပါတယ်။လကနေကိုကွယ်သွားချိန်မှာတော့အော်ရီဂွန်ပြည်နယ်မှာတိတိကျကျသာအပူချိန်ကျဆင်းသွားပါတယ်။နေအပြည့်ကျက်တာကိုခန့်မှန်းကြည့်သန်း200လောက်ကြည့်ရှုခဲ့ကြပါတယ်။ဒီလိုနေကျက်တာလမ်းကြောင်းတခြားမှာမြို့ရွာတွေနဲ့ပန်းခြံတွေထဲမှာအဝေးကြီးမှန်ပြောင်းတွေကင်မရာတွေနဲ့အထူးနေကမျက်မှန်တွေအသင့်ယူလာပြီးနေကျက်တာကိုစောင့်ကြည့်ခဲ့တာပါ။တမိုင်းမှာနေကျက်တာကိုအများဆုံးစောင့်ကြည့်တဲ့အချိန်ဖြစ် NASA အဖွဲ့ကခန့်မှန်းထားပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ငီထိုင်တဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံခန်းစာတင်သွင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တီကနေမော်လွယ်ပိုင်းမှာပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်။မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရှိခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ဩဂုတ်လ24ရက်နေ့မတိုင်ခင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဒေါအောင်ဆန်းစုကြည်အပါအဝင်တခြားအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအစုံခန်းစာတင်ပြဖို့ရှိပါတယ်။မနေ့ကမှာတော့မစ္စတာကိုဖီအာနန်နဲ့ပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုစလဲရီတွေ့ဆုံတော့ဖို့လည်းရှိနေပါတယ်။တင်အပြည့်ဆောင်ကတော့ VOA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပြီးကော်မရှင်အနေနဲ့အပြည့်သက်အစီရင်ခံစာကိုပြည်သူလူထုထံမချပြခင်မှာနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေထံတင်ပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်ဦးဝေလွင်ကပြောပါတယ်။
ကျွန်တော်တို့အသေးစိတ်ကတော့ဟိုလူလူအေးရမပြောဘူးမြတ်တရားခံတာပါလေနော်ကျွန်တော်တို့တင်မှတ်မယ်အစိုးရအဖွဲ့ဦးဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကော်မရှင်ကလည်းပြည်သူ့အစိုးရကကျွန်တော်တောင်းပန်ပေးတာလေအဲအစိုးရကိုကျွန်တော်တင်မယ်တင်ပြီးလို့ရှိရင်24ရက်နေ့ကျရင်ပြည်သူများသိအောင်ကျွန်တော်တင်လာရှင်းလင်းမှုလုပ်ပါမယ်ခင်ဗျာကျွန်တော်တို့အကြံပြုတော့ပါခင်ဗျာကျွန်တော်တို့တောင်းပန်ပေးရတဲ့လူတွေနဲ့အားလုံးပြည်သူအစီအစဉ်ရှိပါလေ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအကြံပေးအစီရင်ခံစာတင်ပြဖို့အတွက်ကုလအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာဒီကနေ့ဩဂတ်လ22ရက်နေ့မွန်လွယ်ပိုင်း3နာရီမှာရန်ကုန်မြို့ကိုရောက်ရှိလာတာပါဩဂတ်လ24ရက်နေ့ကြာသပတေးနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပြီးအများပြည်သူသိအောင်အပြည့်အစုံအစီရင်ခံစာကိုချပြမှာဖြစ်ပါတယ်ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်တွင်ပဋိပက္ခတားဆီးရေးပြည်내တည်မြဲရေးအခြေခံဝန်ဆောင်မှုတွေရရှိရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ကော်မရှင်ဘက်ကအသိပေးထားပါတယ် ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာမနက်ဖြန်မှာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှုရှိနေပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ဒီတွေ့ဆုံမှုမှာမပါဝင်လို့ကြောင်းအကြောင်းပြန်ကြားထားတယ်လို့အန်ယူနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။
ဒီတော့ဆွတ်တော့ပေါ့နော်ဒီလွတ်တော့နဲ့အမျိုးသားလွတ်တော်ကအမှတ်တွေကိုမနှက်ဖြန်ပြေဖို့ကိုဖီအန်နန်ဖက်ကတောင်းဆိုရဲပုံပဲကျွန်တော်တို့ဒီခိုင်မျိုးသားပါတီဖက်ကအမှတ်တွေကတော့မတွေ့လို့ဘူးဆိုတဲ့ပုံနဲ့ပြန်ကြားထားတာရှိပါတယ်။ဒါကြောင့်ဆိုရင်စရတာကျွန်တော်တို့ကိုဖီအန်နန်ကော်မရှင်ဖွဲ့စည်းကလေးကကျွန်တော်တို့ဘက်ကဒီလွတ်တော်ဖက်မှလည်းကန့်ကွက်တာရှိပါတယ်။ဒါဆိုနိ
Leshi Yakhan Bine Ye Jatanago, Mr. Kofi Annan Usaune Yakhan Jambi Commission Ye Jan Pujetri Launedin, Pishin Naime Ni Tam Shibulo, Tauta Imanga Tu Mingu Pyovale.
So now soon, Sian Kanza, Katome, Matwagin, Manichan, Sula, the breakfast of the Rinza Shinan with Lumus Retinity Tunic. So, Puya Sian Kanza will go, Ibaka, Suya Shuto, Tamru Paka, Balauchi, non Lakan, Arau Chinorum of Jordan Handu. Aro Chinoro Nali Raga, Leshi, the kind Tama Chinate Chapanabi, the Nanganaga.
အခုစည်းတစ်ခုမှာလုပ်ခဲ့တဲ့ပုံကိုတူလာရောက်ပြီးမှမကုနာဒုဂလိုလေးလာစုံစမ်းပြီးမှအကြံပြုတာလောက်နဲ့ဖြည့်ခြင်းလို့ရမယ်ဒါမဟုတ်ဘူးလို့ကျွန်တော်တို့ဘက်ကသုံးသပ်တယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားပြတ်အစည်းအဝေးခန်းစားကတော့2019ခုနှစ်မတ်လ ရခိုင်ပြည်နယ်ရဲကမတူကွဲပြားတဲ့အတိုင်းဝိုင်းတစ်ခုကြားကပြဿနာကိုကြေလည်နိုင်ဖို့နဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုအဓိကအကြံပြုနိုင်ဖို့ဖွဲ့စည်းထားတာဖြစ်ပြီးလူခွင့်ရေးချိုးဖောက်မှုတွေရှိမရှိဆိုတာကိုအဓိကစုံစမ်းဖို့မဟုတ်ပါဘူး။ရခိုင်အကြံပေးကော်မရှင်ကိုပြီးခဲ့တဲ့2016ဩဂတ်လမှာဖွဲ့စည်းခဲ့ပြီးနှစ်လအကြာရခိုင်ပြည်နယ်မောင်တော်ခရိုင်မှာအကြံဖ ပြီဒုတိယတမရဦးမြင့်ဆွေဦးဆောင်နေမောင်တော ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကတော့ကုလသမဂ္ဂကတန်တရာရှိသလိုမျိုးလူသားတို့အပေါ်ကျူးလွန်တဲ့ ရာဇဝတ်မှုတွေ မရှိခဲ့ဘူး လို့ ပြောဆိုထားတာလေး ရှိပါတယ်ရှင်
မမြင်ခိုင် တင်ပြတော်တာပါရှင် အခုတော့ ကချင်ပြည်နယ် ဘက်က သတင်းဖက် ဆက်ရအောင်ပါ ကချင်ပြည်နယ် ကာမိုင်းကိန်းမှာ ကချင်လူမှုဖွံ့ဖြိုးရေး အဖွဲ့ရဲ့ စစ်ပြေးဒုက္ခသည်တွေရှိသွားမဲ့ ရင်လေးစီကို လှိုင်စင်မဲ့ အဖြစ် ဖမ်းဆီးပြီးတော့ တရားဥပဒေ အရ အရေးယူမယ် လို့ တပ်ဖက်က ပြောဆိုလိုက်ချိန်မှာပဲ ကချင်အဖွဲ့ဖက်ကလည်း တားဆီးတဲ့ တပ်မတော် အရာရှိတွေကို ကာမိုင်းရဲစခန်းမှာပဲ တရားစွဲဆိုလိုက်ပြီးဖြစ်ပါတယ် အခုလို အပြန်အလှန် တရားစွဲဆိုထားတဲ့ အမှုတွေနဲ့ပတ်သက်ပြီး ဥပဒေကြောင့် အရဆက်လက်ရင်ဆိုင်သွားကြမယ် လို့ သိရပါတယ် အသေးစိတ်ကိုတော့ မဆုမုံက ပြောပြထားပါတယ်ရှင်
ဟုတ်ပါတယ် ပြီးခဲ့တဲ့ ဩဂုတ်လ 18 ရက်နေ့က ကချင်ပြည်နယ် ကာမိုင်းမြို့ အဝင် စစ်ဆေးဂိတ်မှာ မြို့နယ် အထွေထွေ အုပ်ချုပ်ရေး အဖွဲ့ မြန်မာနိုင်ငံ ရဲတပ်ဖွဲ့နဲ့ တပ်မတော်ဘက်က ရှောင်းတခင် စစ်ဆေးတဲ့ အချိန် ကချင်ပြည်နယ် ဖားကန့်မြို့က ကချင်လူမှုဖွံ့ဖြိုးရေး ဖောင်ဒေးရှင်း ဥက္ကဌ ဦးလာမောင်လာတောင် ဦးဆောင်တဲ့ ယင် စစ်ဆေးတဲ့က 4စီး ဟာ လိုင်စင်မဲ့ ယင် 4စီး ဖြစ်တဲ့ အတွက် ဥပဒေ အရ အရေးယူဆောင်ရွက်မယ် လို့ တပ်မတော်ဘက်က ဩဂုတ်လ 22 ရက်နေ့က သတင်းထုတ်ပြန်ပါတယ် တပ်ဖက်က အခုလို ပြောဆိုလိုက်ချိန်နဲ့ တပြိုင်တည်းမှာပဲ ကချင်လူမှုဖွံ့ဖြိုးရေး အဖွဲ့ဘက်က လည်း သူတို့ကို ပိတ်ပင် တားဆီးတဲ့ တပ်မတော် အရာရှိ ကာမိုင်းရဲစခန်းမှာအမှုဖွင့်တရားစွဲဆိုလိုက်တာကိုကာမိုင်းရဲစခန်းဘက်ကအမှုလက်ခံကြောင်းဩဂုတ်လ22ရက်နေ့ညကဖုံးဆက်အကြောင်းကြားလာတဲ့အတွက်ဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားကြမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကဥပဒေကြောင်းအရဆောင်ရွက်ကူညီပေးမယ်ရှေ့နေဦးခွန်အောင်ကVOA
မြန်မာပိုင်းကိုပြောပါတယ်အဲ့ဒါကတော့ကျွန်တော်တို့က22ရက်နေ့မှာတို့ဒီအမှုဖွင့်တိုင်းစာခေါ်မှာပေါ့နော်တိုင်းစာနဲ့ကျွန်တော်တို့ရဲစခန်းမှာအမှုဖွင့်ထားလိုက်တာပေါ့ဖွင့်ထားတော့ရဲစခန်းနဲ့လက်ခံတယ် လက်ခံပြီးတော့သူကဘာနဲ့ဖွင့်တယ်လဲဆိုတော့ရက်စက်ကြီးပုံမှာ34ပုတ်ကြီးပေါ့34ပုတ်ကြီးငားရလေးနင်းဆောင်တစ်တစ်လေးအဲ့ဒါနဲ့သူတို့အမှုဖွင့်ထားပြီပေါ့နော်တားစီပိတ်ပင်တာပေါ့လေငားရလေးကတော့ဟိုပါပေါ့ချင်းချောက်တာပေါ့ဒီဟိုပါပေါ့ညောနိုင်ငံတော်ညီမှုပြည်ပြားမှုကိုဟိုပါပေါ့အနောက်ဟိုပါပေါ့ဖြစ်စည်းစေအောင်ဆိုပြီးတော့သူကအနောက်ရှက်ပြုတယ်ပေါ့လေဆိုပြီးတော့မှ ချင်းချောက်တယ်ပေါ့လေအဓိကကတော့ဥတွေနဲ့အညီဒီတပ်မတော်ကနေပြီးတော့မှဒီလူထုကိုပေါ့လေ6လနဲ့ဖမ်းဆီးတယ်ပိတ်ပင်တယ်ပေါ့လေအဲ့ဒါဒီလှုပ်တဲ့အပေါ်မှာနောက်နောင်ပေါ့တပ်မတော်အနေနဲ့ဒီလူလှုပ်တဲ့ကိစ္စတွေကိုဆင်ခြင်နိုင်အောင်ပေါ့ဆင်ခြင်နိုင်အောင်ဆိုပြီးတော့မှဒါပြည်သူလူထုကို
ဒီကတော့အဲ့ဒါလေးဟိုပါပေါ့မက်ဆေ့ချ်ပေးချင်တာပေါ့လေအဲ့ဒါကြောင့်တို့အနေနဲ့ကချင်လူမျိုးရေးတက်ကြရအင်းနဲ့မြန်မာစစ်တပ်တို့ဂျာတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့နမတိစစ်ပြေးဒုက္ခတွေဒုက္ခရောက်နေလို့ဖားကန်ကနေတွားပြီးလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီပေးရင်လည်းနေဖြစ်တယ်ဆိုတာကိုတားဆီးခဲ့တဲ့တော်ဝင်ရှိသူတွေကိုဖြည့်ရှင်းမိမယ်လက
ကျွန်တော်အဲ့လိုလုပ်တဲ့ခါကျတော့အဲ့ကျွန်တော်အဲ့ရဲခန်းကိုကျွန်တော်ရဲ့ဟိုဟာဒီလုပ်တင်ပြရပါဗျာအဲ့ခါကျတော့ရဲကခန်းကနေပြီးတော့ခါကျတော့ဒီပုံမှန်တွေနဲ့သူတို့ကိုကြားဆွဲလိုက်ပြီးတော့ဆိုပြီးတင်ပို့လာတာဆိုတော့ဆွဲရခြင်းရဲ့အကြောင်းရင်းလည်းကျွန်တော်တို့ရဲ့ကာတော့ဗျာကျွန်တော်စီကကာတော့သူကအဲ့ဘူဘုံမူးအဲ့နိုင်ကလူရောင်ဝင်လူကလူပြီးရောင်ဒီမကအဲ့ကာတော့သူကစီးရ
ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့နောက်ကချင်ဒေသခံတချို့နဲ့လူညိုရေးတပ်ဖွဲ့တွေကြားအခြေတင်ဖြစ်ခဲ့ကြတဲ့အချိန်ထိခိုက်ဒဏ်ရာရခဲ့သူကချင်အမျိုးသမီးမက်ဂိုင်ရင်ကိုတော့အခုမြစ်ကြီးနားဆေးရုံမှာအတွင်းလူနာအဖြစ်ကုဒါမှုခံယူနေရတယ်လို့လည်းကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ဘက်ကရှေ့နေဦးခေါင်းကအခြေအနေကိုပြောပြပါတယ်။လူစုကိုအကြမ်းဖက်ပေါ့နော်အကြမ်းဖက်ပုံစံပေါ့လေ
မြန်မာလူလည်းတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့အနေနဲ့အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြစ်စိခါရတဲ့တက္ကသဆောက်အအုံမြင်းနေရာမှာသမဂ္ဂအဆောက်အအုံဆောက်လုပ်ဖို့အတွက်ရောင်းတိုင်းဆွေးရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေကြီးကြပ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြင်းနေရာကိစ္စကိုသမဂ္ဂမျိုးဆက်တွ Anuduri, view ego ku at telephone amadi, Jodian people tame suing, daily lay a season little dead chima, view ega koyuma pipare. Damamho kuye emye, kuye migunigu, sane pisi, eta fine pisi, Jodian people talu le yaware. View in my way a phone amaga, di, nitonya nit, don't shin nit, nanganga li pipare. Email is sagaro, burmese@voanews.com pipare. Pawan suni mimanyamet Russian ego, juzuare.
ဒီကနေ့ညကိုနိုင်မှာဆွေးနွေးမယ့်တရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မှာဖတ်ဆရာအောင်ပါ။အာဖဂန်နစ္စတန်အရင်းနဲ့ပတ်သက်လို့လအတန်းကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အမေရိကန်သမ္မတတော်နဲ့ထရမ့်ဟာတင်းလာနေညမှာတော့အာဖဂန်နစ္စတန်နဲ့ပတ်သက်တဲ့သူရဲ့မဟာဗျူဟာကိုထုတ်ဖော်ပြောကြားလိုက်ပါ
ပြောကြားလိုက်တာပါဒီအကြောင်းအင်ဟီရိုဆန်ယာဗီအိုအေပြည်သူအကြီးကစတီဗ်ဟာမန်ရဲ့သတင်းလွှာကိုကြွမ်းအောင်ကပြောပြထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအင်ဟီရိုကချောက်ကီလိုမီတာဝေးတဲ့ဗာဂျီးနီးယားပြည်နယ်ကစစ်ကန်တစ်ခုကိုတွားရောက်ပြီးအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့စီးမူဝါဒကိုချပြခဲ့ပါတယ်ဟိုရုံကတော့ဒီစစ်ပွဲနဲ့ပတ်သက်လို့ဒါဟာဖြုန်းတ
င်းကြီးနဲ့အဲ့ဒီအကြမ်းဖက်သမားတွေလက်ဝဲနျူကလ িয়ার လက်နက်မရောက်ရှိရေးသူ့ရဲ့ရည်မှန်းချက်တွေကိုထရန့်ကပြောကြားသွားပါတယ်
We will not talk about numbers of troops or our
တဲ့ Nagasi season နဲ့ပတ်သက်လို့ကျွန်တော်တို့ပြောမှာမဟုတ်ပါဘူးအခုချိန်ကစလို့ကျွန်တော်တို့ရဲ့မဟာဗျူဟာမျိုးစီးလို့ရှာမှုတွေကိုစိတ်ကူးနဲ့အချိန်ရေးဆွဲသတ်မှတ်ထားတွေပေါ်အခြေခံဆောင်ရွက်တော့မှာမဟုတ်ပဲတကယ့်လက်တွေ့အခြေအနေကိုကြည့်ပြီးတော့ဆောင်ရွက်သွားမှာပါအမေရိကန်ပြည်အောင်စုရဲ့ရန်သူတွေဟာကျွန်တော်တို့ရဲ့အစီအစဉ်တွေနဲ့ကျွန်တော်တို့ဘာတွေယုံကြည်ထားတယ်ဆိုတာကိုဘယ်တော့မှလည်းသိမှာမဟုတ်ပါဘူးဘရော့တက်ခဲ့မယ်ဆိုတာမျိုးပြောမှာမဟုတ်ပေမဲ့လည်းကျွန်တော်တို့ဆက်လက်ပြီးတော့တက်ခဲ့ချိန်မုံတော့မှာဖြစ်ပါတယ
်ပါကစ္စတန်နဲ့ပတ်သက်ပြီးတော့လည်းတမရကအခုလိုပြောရတယ
် We have been paying Pakistan billions and billions
ပါကစ္စတန်ကဒေါ်လာဘီလီယံနဲ့ချီပေးနေတဲ့ချိန်ထဲမှာပဲသူတို့တက်ခဲ့နေတဲ့အဲ့ဒီကျန်းဖက်သမားတွေကိုလက်ခံပြီးနေထိုင်ခွင့်ပေးထားပါတယ်ဒါကိုပြောင်းလဲရမှာဖြစ်တယ်လို့ချက်ချင်းပြောင်းလဲဖို့လည်းလိုပါတယ်
ဒါပေမဲ့လည်းညစက်ဖြတ်ကျော်တိုက်ခိုက်လို့ရှိတဲ့အကြမ်းဖက်အဖွဲ့တွေဘောပါကစ္စတန်အနေနဲ့ချေမှုန်းဖို့ PR တွေတိုးပေးမယ်ဆိုရင်တော့အချင်းတွေကပိုဆိုးလာနိုင်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။မူဝါဒရေးရအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ We Sincena က Michael Kugelman က
My own view is that if you take a harder line on Pakistan, it'll lead Pakistan just to double down.
Pakistan နဲ့ပတ်သက်လို့တင်းမာတဲ့သဘောထားမျိုးစုပ်ကိုင်ထားမယ်ဆိုရင်တော့အဲ့ဒီအကြမ်းဖက်အုပ်စုတွေနဲ့သူတို့ပိုနီးစပ်သွားအောင်တွန်းပို့သလိုမျိုးဖြစ်သွားလိမ့်မယ်လို့ထင်ပါတယ်။ဒါတကယ်ကိုရှုပ်ထွေးနေနေတဲ့ကိစ္စပါ
။အမေရိကန်ပြည်ထောင်စုကမျှော်စင်ညီနောင်ကမ္ဘာကုန်သွယ်ရေးအဆောက်အဦးကိုတိုက်ခိုက်ပြီးချိန်ကလေးကဂိုင်းဂနာကွဲပြားမှုတွေအတွင်းထဲထိလိုက်စားပြီးစနစ်တကျလက်စားမှုတွေနဲ့ပြည့်နေနေတဲ့အာဖဂန်နစ္စတန်မှာ16နှစ်ကြာစစ်ပွဲတွေဖြစ်ပွားနေတာပါ။အာဖဂန်စစ်ပွဲနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်ဟာအကန့်အသတ်ရှိတယ်လို့ငွေကုန်ကြေးကျများနေတဲ့အကြောင်းလဲသမရထရမ့်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုခဲ့ပြီးအမေရိကန်လူမှုအနေနဲ့အစ်မန်နဲ့ပြောင်းလဲမှုနဲ့ရလဒ်ကိုမျှော်လင့်နေကြတယ်လို့သတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုအောင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9လိုင်းမှာ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ်။တအပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြောလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါဦး။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စစ်ရေးမဟာဗျူဟာအသစ်အရတပ်တွေအများဆုံးရုတ်သိမ်းမှာမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရပ်တည်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မနေ့တနင်္ဂနွေနေ့တို့တနင်္လာနေ့ညနေခင်းမှာမင်ကွန်ပြောတာမှာအာဖဂန်အရေးရှိမြင့်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒကိုချေမှုန်းရင်းနဲ့ပတ်သက်လို့အသေးစိတ်မပြောခဲ့ပါဘူး။ IS စစ်သွေးကြွတွေအတွက်နေဝင်ချိန်ရောက်နေပြီဆိုအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကအင်ကာနစ်မှာပြောဆိုလိုက်ပေမဲ့တစ်ချိန်တည်းမှာပဲစစ်သွေးကြွအုပ်စုကိုချက်ချင်းလှန်ခြင်းချေမှုန်းနိုင်အောင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်။အီရတ်အစိုးရခေါင်းဆောင်လေးအမေရိကန်တပ်မှုတွေနဲ့တွေ့ဆုံဖို့ဘက်ဂရန်မြို့ကိုမထွက်ခွာခင်မှာဝင်ကြီးမက်တစ်ကသတင်းထောက်တွေကိုအဲ့ဒါလိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်စစ်သင်္ဘောတစ်စင်းနဲ့ကုန်သင်္ဘောတစ်စင်းတို့တိုက်မိခဲ့ရတဲ့အကြောင်းရင်းကိုအမေရိကန်ရေတပ်ဘက်ကဖော်ထုတ်နိုင်ဖို့ကြိုးစားနေတဲ့အချိန်မှာပဲပျောက်ဆုံးနေတဲ့အမေရိကန်ရေတပ်သား10ဦးကိုဆက်လက်ရှာဖွေနေပါတယ်။စင်ကာပူနိုင်ငံအရှိတ်ဘက်ပင်လယ်ပြင်မှာအမေရိကန်ရေတပ်ဖြတ်သင်္ဘောနဲ့ရေနံတင်သင်္ဘောတို့မနေ့တနင်္လာနေ့ကတိုက်မိခဲ့တဲ့ဖြစ်စဉ်အားဆိုရင်လပိုင်းအတွင်းအမေရိကန်စစ်သင်္ဘောတွေရဲ့ဒုတိယအခြေမြောက်မတော်တဆမှုလည်းဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပနေတဲ့အရှိတောင်အာရှအကစားပွဲတော်မှာတော့မြန်မာနိုင်ငံကရွှေတစိပ်၄ခု၊ငွေတစိပ်၃ခု၊ကြေးတစိပ်၄ခုစုစုပေါင်းစုတစိပ်၁၀ခုနဲ့အဆင့်9မှာရပ်တည်နေပါတယ်။ Save Game အကစားပွဲတော်မှာနိုင်ငံပေါင်း17နိုင်ငံကအကစားသမားတွေရှင်ပြိုင်နေကြတာဖြစ်ပါလိမ့်ရှင်။
တဲ့ရင်ချင်းချုပ်ကမတင်ရထက်ကကြီးညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှာကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Sayed ဖြစ်ပါတယ် VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ53 kHz 9885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အထူးပဲကျေးဇူးတင်ပါတယ
် This program has come to you from the Voice of America, Washington.